ဩယဟန်နီဖရန်စစ်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းပြန်လည်တည်မြတ်ခြင်းခွင့်လွှတ်ခြင်းနဲ့ငြိမ်းချမ်းခြင်းတို့ကိုဆောင်ကျဉ်းယူလာလိုပါတယ်လို့ကြားသာပရင်းတွေကမိန့်ကြားလိုက်ပါတယ်။နိုဝင်ဘာလနောက်ဆုံးပတ်မှာစတင်တဲ့ခီးစဉ်အတိုင်းတွင်ဗီဒီယိုရိုက်ယူထားတဲ့ဩယဟန်နီရဲ့မိန့်ကြားချက်ကိုဗာတီကန်နန်းတော်ရဲ့တရားဝင်အင်တာနက်စာမျက်နှာမှာအပြည့်အစုံဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံခီးစဉ်အသေးစိတ်အစီအစဉ်တွေကိုလည်းတရားဝင်ကြေညာထားပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံခီးစဉ်အတွက်ပြင်ဆင်နေတာနဲ့မျှမြန်မာလူထုအားလုံးကိုနှုတ်ခွန်းဆက်တာပြီးချစ်ချည်ရင်းနှီးမှုတည်င်းစကားပါလိုပါတယ်လို့အစာချီပြီးတော့ပုံရမ်းမင်းကြီးကမိန့်ထားတာပါ။တင်းတို့အားလုံးနဲ့တွေ့ဆုံဖို့မျှော်လင့်နေပါတယ်လို့လည်းပုံရမ်းမင်းကြီးကမိန့်ပါတယ်
။ Vengo a proclamar el Evangelio de Jesucristo. Un mensaje de reconciliación, di perdono e di pace. La mia visita vuol confermare la comunità cattolica del Myanmar nella sua fede in Dio.
Gesù Cristo ya te aro go mo cha bu a twa la yauk ma phit pi. A ra ga ro pyan le sit mya chin khun lwin chin ne nin chan chin so le te aro be phit par. Nin mya khyi sin ha Myanmar nangan ga Catholic ba ba win wi phaya thakin go ku kwe mu a paw a myo da a myo thami dai ye goun sait kha go sin cha pyat ta pi nin mi lo ya mit ta te ya go ta cha lu ri a twa a thu thi phin a sin ye a nan ba song အလိုအဆုံးလူတွေအတွက်ဖွင့်ထားပေးဖို့စုံစမ်းဆုံးမတဲ့တရားတော်ကိုအထုမှုအပေါ်အစီအမံပြုဖို့ရည်ရွယ်ပါတယ်
။ဒီချိန်ထဲမှာပဲလေးစားသမှုရှိရေးလူသားအားလုံးရဲ့ကောင်းကျိုးကိုဆောင်ကျဉ်းပြတာမှာဟန်ကျင်ညီမျှတာတဲ့ပူပေါင်းဆောင်ရွက်မှုကိုတည်ဆောက်ဖို့ကြိုးပမ်းအားထုတ်တဲ့လူရဲ့တိုင်းကိုအားပေးရည်ဆိုတဲ့စိတ်အရင်းခံနဲ့လာရောက်ဖို့ရည်ရွယ်ပါတယ်လို့ပုံရမ်းမင်းကမိန့်ထားပါတယ်။ဘာသာရေးကိုယုံကြည်ကိုးကွယ်သူတွေနဲ့စိတ်ရင်းစေတနာကောင်းရှိသူတွေကြားအပြန်အလှန်နားလည်မှုနဲ့လေးစားမှုလူသားမိသားစုတစ်ခုတည်းရဲ့မိသားစုဝင်တွေအနေနဲ့သူ့ဘော်သူအထောက်ပံ့ပြုမှုတို့ကြီးထွားဖို့ပိုပိုလိုအပ်နေတယ်လို့ခံစားရတဲ့အချိန်ကာလမှာမိမိတို့နေထိုင်နေကြရတာဖြစ်ပါတယ်လို့လည်းယဟန်မင်းကြီးကမိန့်ပါတယ်။မိမိတို့အားလုံးဟာဘုရားသခင်ရဲ့အရင်ဆုံးများဖြစ်ကြပါကြောင်းမြန်မာနိုင်ငံကလူအများပြားဟာမိမိခီးစဉ်အတွက်အပြင်းအထန်ပြင်ဆင်လှုပ်ဆောင်နေကြတယ်ဆိုတာကိုသိထားပါကြောင်းပြောပြီးအဲ့ဒီလူတွေကိုကျေးဇူးတင်စကားဆိုထားပါတယ်။တင်တို့နဲ့တူရှိမဲ့မိမိရဲ့နေရက်တွေဟာလူတိုင်းအတွက်မျှော်လင့်ခြင်းနဲ့အားတက်ခြင်းတို့ရှိစေမဲ့နေရက်တွေဖြစ်စေရေးဆုတောင်းပေးကြဖို့ပုံရမ်းမင်းကလူတိုင်းကိုနှိုးဆော်ထားပါတယ်။မိန့်ကြားချက်အဆုံးသတ်မှာတော့မြန်မာလူမှုအပေါ်ပြောဆင်ခြင်းနဲ့ငြိမ်းချမ်းခြင်းတို့ကြားရောက်ပါစေလို့ပုံရမ်းမင်းကဆုတောင်းပေးထားပြီးမကြခင်မှာတွေ့ကြတာပေါ့ See you soon လို့ညီကုန်းချုပ်ထားပါတယ်။ပုံရမ်းမင်းကြီးဖရန်စစ်ဆာနိုမာလာ26ရက်တနင်္ဂနွေနေ့မှာဗာတီကန်ကနေစတင်ထွက်ခွာပြီးရန်ကုန်လေစိတ်ကိုနိုဝင်ဘာလ28ရက်နေ့လယ်ပိုင်းရောက်လာမှာပါ။နောက်တစ်ရက်တည်းနိုဝင်ဘာလ28ရက်နေ့လယ်ပိုင်းမှာနေပြည်တော်ကိုထွက်ခွာပြီးတမရဦးတင်ကျော်နဲ့တွေ့ဆုံပါမယ်။အဲဒီနောက်တစ်ဆက်ထင်းမှာပဲနိုင်ငံတော်အတမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်ညနေပိုင်းကျရင်နေပြည်တော်ကအပြည်ပြည်ဆိုင်ရာညီလာခံဆမ်းမမှာတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တန်တမန်တွေကိုတွေ့ဆုံမှာဖြစ်ပါတယ်။အဲဒီဆုံးမပြီးတဲ့နောက်နေပြည်တော်ကနေရန်ကုန်ကိုပြန်လည်ထွက်ခွာမှာပါ။လူမာလာ29ရဲ့ဗိုလ်ဒူးနေမနေ့ပိုင်းကျရင်ရန်ကုန်မြို့တက္ကသံကွင်းမှာလူဒုဝိပုစုတောင်းပွဲလုပ်မှာဖြစ်ပြီးညနေပိုင်းမှာနိုင်ငံတော်တန်ခါမဟာရဏကအဖွဲ့နဲ့ကဘာကြီးမှာတည်ဆုံပြီးတဲ့နောက်မြန်မာနိုင်ငံကကက်သလစ်ဘုန်းတော်ကြီးတွေနဲ့စိတ်နေရီဘုရားကျောင်းမှာတည်ဆုံမှာဖြစ်ပါတယ်။လူမာလာ30ရဲ့သာသာပရိနိမာတော့စိတ်နေရီဘုရားကျောင်းမှာပဲလူငယ်ဒုဝိပုစုတောင်းပွဲလုပ်ပြီးနေ့လယ်ပိုင်းမှာရန်ကုန်လေစိတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။